American ဒေသစုတောင်ပိုင်းနဲ့အနောက်လေပိုင်းဒေသကပြည်နယ်6ခုမှာတောက်ချာညံ့ပိုင်းကဓာတိမဟုတ်တိုက်ခတ်တဲ့လေဆင်နှမောင်းဒဏ်ခံရတဲ့အတွက်အခုဆိုမြန်မာနိုင်ငံသားတချို့ပေါ်ဝင်တေဆွမ်းတော်သူစုစုပေါင်း100ကျော်နေပါပြီ။ Kentucky ပြည်နယ်ဟာအဆိုးဆုံးခံရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Andy Bashir ကပြောပါတယ်
။ This will be, I believe, the deadliest tornado system to ever run through Kentucky.Now earlier this morning at about 5 a.m. we were
Kentucky ပြည်နယ်မှာအခုတိုက်ခတ်သွားတဲ့လေဆင်နှမောင်းဟာလူအသေးပြောက်အများဆုံးဖြစ်မယ်လို့ယုံကြည်ကြောင်းနဲ့မနက်ပိုင်းအချိန်ထိတေဆွမ်းရတဲ့ပြည်နယ်သားက50ကျော်နေပြီဖြစ်ပြီးမြောက်ပိုင်းဒေသတွေနဲ့ပါဆိုရင်အခုဆို100ကျော်နေပြီလို့ပြောပါတယ်။အခုအချိန်ထိဆို Kentucky မှာတေဆွမ်းရသူပေါင်း80ကျော်နေပြီလို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်တေဆွမ်းရသူအများစုကဖျောင်းတိုင်ဆက်အောင်ကဖြစ်ပါတယ်။လူ130အလုံးလုံးနေတဲ့ဒီဆက်အောင်မှာလူပေါင်း40လောက်ကိုကယ်တင်နိုင်ရတာပါ။ဒီလေဆင်နှမောင်းဟာဒီဇင်ဘာလထဲမှာတိုက်ခတ်လို့မရှိပါဘူး။တောက်ချာနဲ့ကတော့တနိုင်းမိုင်226မိုင်လုံးနဲ့ဝင်လာတဲ့လေဆင်နှမောင်းဟာ Arkansas, Illinois, Mississippi, Missouri, Tennessee နဲ့ Kentucky ပြည်နယ်တွေကိုဖြတ်တန်းတိုက်ခိုက်သွားပါတယ်။ဒါမှမဟုတ် Joe Biden ကတော့လေတံခမ်းတဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ဆက်သွယ်ပြောကြားပြီး Kentucky ပြည်နယ်အတွက်အရေးပေါ်အခြေအနေအတည်ပြုပေးခဲ့ပါတယ်။